ပြည်ပြည်ဆိုင်ရာအာကာသစခန်းကိုတွားရောက်ခဲ့တဲ့ SpaceX ကုမ္ပဏီရဲ့ Dragon အာကာသယာဉ်ငယ်လေးကမ္ဘာမြေကိုပြန်လည်ရောက်ရှိလာပါပြီ။ American စံတော်ချိန်တောက်ကြနေ့ကူးပြီးမကြာခင်အာကာသစခန်းကနေပြန်လည်ထွက်ခွာလာတဲ့ Dragon အာကာသယာဉ်ငယ်ဟာ Florida ပြည်နယ်ကမ်းလွန် Atlantic သမုဒ္ဒရာထဲကိုတောက်ကြနေ့မနက်ပိုင်းမှာပဲပြန်ကျလာခဲ့တာပါ။လေဒီလေးခုနဲ့ကမ္ဘာလေလုထဲပြန်ဆင်းလာတဲ့အာကာသယာဉ်ငယ်သမုဒ္ဒရာထဲအအောင်မြင်မြင်ကျသွားချိန်မှာတော့ NASA မြေပြင်ထိမ့်သိရေးစခန်းကသိပ္ပံပညာရှင်တွေအောင်ပွဲခံအော်ဟစ်ခဲ့ကြပါတယ်။ကမ္ဘာပတ်လမ်းကြောင်းထဲမှာလှက်ပတ်နေတဲ့အာကာသစခန်းအတွက်ရှေးခါနဲ့ဆက်ကရိယာတွေတည်ဆောင်ပေးပို့ခဲ့တဲ့အာကာသယာဉ်ငယ်ဟာအာကာသစခန်းနဲ့ချိတ်ဆက်ပြီး9ရက်လောက်နေခဲ့ပါတယ်။ဒီကာလအတွင်းအာကာသယာဉ်မှုတွေကယာဉ်ငယ်အတွင်းပိုင်းကိုဝင်ရောက်ဆစ်ဆီးခဲ့ကြပါတယ်။Dragon အာကာသယာဉ်ငယ်ပေါ်မှာလူမပါပေမဲ့ Ripley လို့နာမည်ပေးထားတဲ့လူရုပ်ပါသွားပြီးအဲ့ဒီအရုပ်ကယာဉ်ထဲမှာလူသားပါသွားခဲ့ရင်ဘလို့ဖြစ်မလဲဆိုတာကိုသိနိုင်ဖို့ sensor တွေနဲ့တောက်လျှောက်တိုင်းတာအချက်လက်တွေကိုမှတ်သားပေးပါတယ်။ American အစိုးရကအာကာသယာဉ်လွှတ်တင်တဲ့အစီအစဉ်ကိုလွန်ခဲ့တဲ့၈နှစ်ကအဆုံးသတ်ခဲ့ပြီးတဲ့နောက်ပိုင်း Dragon ဟာပုဂ္ဂလိကကုမ္ပဏီကစီးပွားဖြစ်တိစောက်လွှတ်တင်ခဲ့တဲ့ပထမဆုံးအာကာသယာဉ်ဖြစ်ပါတယ်။အာကာသယာဉ်လွှတ်တင်တဲ့အစီအစဉ်ဆုံးသတ်ခဲ့တာကြောင့်အပြည်ပြည်ဆိုင်ရာအာကာသစခန်းပေါ်ကအာကာသယာဉ်မှုတွေအတွက်ထောက်ပို့ရေးပစ္စည်းတွေပေးဖို့ရုရှားကိုအားကိုးခဲ့ရတာပါ။ American မြေပေါ်ကနေအာကာသယာဉ်မှုတွေကိုအာကာသရဲလွှတ်တင်နိုင်မဲ့အာကာသယာဉ်ငယ်တိစောက်ဖို့အတွက် NASA က SpaceX နဲ့ Boeing ကုမ္ပဏီတွေကိုဒေါ်လာတန်းနဲ့ချီပေးထားတာဖြစ်ပါတယ်။